ဟုတ်ကဲ့မင်္ဂလာပါအခုလို RFA ကိုဒုတိယအကြိမ် Washington DC မြို့တော်မှာတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရခင်ဗျာပထမဆုံးအနေနဲ့သိချင်တာက6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးမေးချင်ပါရခင်ဗျာမကြာသေးခင်ကလုပ်ခဲ့တဲ့6ပွင့်ဆိုင်ဆွေးနွေးပွဲအပြီးမှာပဲဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးဟာသမရစီမှာမူတည်နေတယ်လို့ဦးအေးမောက်တို့လို့လွှတ်တော်ကုသလေတွေကထုတ်ပြောလာတာတွေ့ရပါတယ်တချို့ကလည်းကာကျုပ်ပေါ်မှာပဲလုံးလုံးမူတည်တယ်လို့ပြောကြပါရခင်ဗျာဆိုတော့ဒီ6ပွင့်ဆိုင်ဆွေးနွေးပွဲလေးဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးအတွက်ဘလော့ကီမျှော်လင့်ချက်ရှိပါလားခင်ဗျာ
6ပွင့်ဆိုင်ဆွေးနွေးပွဲဖြစ်ပေါ်လာတဲ့အဓိကအကြောင်းကတော့ပြည်ထောင်စုလွှတ်တော်အတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဆောင်ရွက်ဖို့ဆွေးနွေးတဲ့အခါမှာတချို့ကိစ္စလေးတွေဟာအခက်အခဲကြုံတွေ့လာတယ်။ဒါကြောင့်ဒီအခက်အခဲတွေကိုဖြေရှင်းနိုင်ဖို့ဆိုရင်အခုပြောတဲ့နိုင်ငံတော်သမ္မတရေးတမတော်ကာကွယ်ရေးဦးစီးတို့ပါပေါင်းပြီးတော့ဆွေးနွေးညှိနှိုင်းဆောင်ရွက်ခြင်းကဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးအတွက်အထောက်အပံ့ပြုနိုင်တယ်ဆိုတဲ့ရည်ရွယ်ချက်နဲ့သဘောထားပုံမူတည်ပေါ်လာတာဖြစ်ပါလေ။အဲကြောင့်မလို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးမှာအချို့လွှတ်တော်ကူလည်းများပြောတဲ့အတိုင်းပဲမှန်ပါလေ။သမ္မတကြီးပိုင်းတမတော်ကာကွယ်ဦးကြီးအပိုင်းတို့ရဲ့သဘောဆန္ဒများဟာလည်းအရေးကြီးပါလေ
။ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးအတွက်လွှတ်တော်မှာဒါလုပ်ငန်းကော်ပိုရိတ်ဖွဲ့ပြီးတော့ဆောင်ရွက်နေတယ်ပေါ့ခင်ဗျာ။ပုံမှန်436ပုံမှန်59စလုံးစတဲ့ဒီအတိုက်ခံတွေဘက်ကအဓိကတောင်းဆိုထားတဲ့ပုံမှန်တွေပါဝင်ပြင်ဖို့ဆိုပြီးတော့ဒါလွှတ်တော်ကတည်ပြီးတော့ကြိုးပမ်းနေတာ။အခုဥက္ကဋ္ဌကြီးအမိန့်ရှိသွားသလိုသမရတို့ကာကွယ်ဦးစီးချုပ်တို့ပေါ်မှာမူတည်ရဲဆိုရင်တကယ်လို့6ပွင့်ဆိုင်ဆွေးနွေးပွဲမှာပြည်လည်မှုရရှိသွားပြီဆိုရင်လွှတ်တော်ကလုပ်ငန်းစဉ်ကြီးကမလိုတော့ဘူးလားခင်ဗျာ။ဒီ6ပွင့်ဆိုင်နိုင်ငံရေးနည်းအဖြစ်ခေါင်းဆောင်တွေအခြေညှိနှိုင်းပြီးတော့ပြည်သူ့စန္ဒခိုင်ဝဲလို့အဆင့်မျိုးကိုအလိုအလျောက်ကျော်ဖြတ်ပြီးသားဖြစ်သွားမယ်ဆိုတဲ့သဘောမျိုးလားခင်ဗျာ
။ဒီလိုမဟုတ်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်နှစ်မှာဖော်ပြထားတဲ့ပုံမှန်433 434 435 436ကာယခဝေတိုင်းဒီလမ်းကြောင်းတိုင်းမှာတော့မှာဖြစ်ပါတယ်။ဒါကြောင့်မလို့နိုင်ငံအင်းဒီယာဖြင့်ဒီလိုညှိနှိုင်းပြင်ရှင်ပြီးနောက်ပိုင်းမှာလွတ်တော်လမ်းကြောင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လမ်းကြောင်းတိုင်းတော့မှာဖြစ်ပါတယ
်။အခုဆိုမေလာတဲ့ကိုရောက်လာပြီပေါ့ခင်ဗျာ။ရွှေကောက်ပွဲလည်းနိုဝင်ဘာလဆန်းလောက်ဖြစ်နိုင်မယ်ဆိုရင်အချိန်ကသိမရှိတော့တဲ့အခါဥက္ကဋ္ဌကြီးရဲ့မှန်းဆချက်ပေါ့ခင်ဗျာဒီရွေးကောက်ပွဲမတိုင်ခင်မှာ436ပြင်လွတ်တော်ထဲမှာမဲခွဲရမယ့်အဆင့်နေပြီးတော့ပြည်သူ့ဆန္ဒအခိုင်အဝဲလောက်ရမယ့်အဆင့်နေဟာရွေးကောက်ပွဲမတိုင်ခင်ပြီးမြောက်နိုင်မပြီးမြောက်နိုင်ဥက္ကဋ္ဌကြီးရဲ့မှန်းဆချက်ဘယ်လိုများရှိပါလဲခင်ဗျာ
လွတ်တော်အနေနဲ့တော့ရွေးပောက်ပွဲမတိုင်မီပြည်စီအောင်ညွှန်မှန်းစူးစမ်းဆောင်လည်းရှိပါတယ
်ဥက္ကဋ္ဌကြီးအနေနဲ့လည်းသမရဖြစ်ဖို့ညွှန်မှန်းချက်ရှိတယ်ဆိုတာပြည်သူတွေအများလည်းသိထားပြီးဖြစ်ပါတယ်ခင်ဗျာသမရဖြစ်နိုင်ရည်ရှိတဲ့၃ဦးတည်းမှာပေါ့ခင်ဗျာသမရကြီးဦးသိစိတ်အပါဝင်ဥက္ကဋ္ဌကြီးရှိမယ်နောက်တော့ဆန်းစုကြည်လည်းသူလည်းညွှန်မှန်းထားတယ်လို့ပြောတော့ခါဒီ၃ယောက်ထဲမှာပေါ့ခင်ဗျာဥက္ကဋ္ဌကြီးလည်းဖြစ်ချင်စိတ်ကရာခိုင်နှုန်းတော်များရှိပါပေါ့ခင်ဗျာဘသူကဖြစ်နိုင်ရည်အများဆုံးလို့ထင်ပါလဲခင်ဗျာ
ဒီကတော့ကိုတို့ပြောကြားနိုင်မှုမရှိပါဘူးသမရတယောက်ဖြစ်ဖို့ဆိုရင်လည်းသက်ဆိုင်ရာပါတီရဲ့ရွေးချယ်မှုလွှတ်တော်ရဲ့အတည်ပြုမှုတနည်းအားဖြင့်ပြောမယ်ဆိုရင်ပြည်သူကိုလည်းများရဲ့လွှတ်တော်ရဲ့အတည်ပြုရွေးချယ်မှုတွေဟာအရေးကြီးပါတယ်။ဒါကြောင့်မလို့ပြည်သူဖြစ်နိုင်ခြေရှိတယ်ဆိုတာကတော့သက်ဆိုင်ပါတီသက်ဆိုင်လွှတ်တော်ကိုလည်းများကဆွေးနွေးဆုံးဖြတ်မှဖြစ်တဲ့အတွက်ဖြစ်နိုင်ခြေကိစ္စတော့ကိုလိုအနေနဲ့တိတိကျကျမှန်ဘုခပ်ပါတ
ယ် NLD ပါတီထဲမှာမကြသေးခင်ကသတင်းတွေထွက်လာတာပေါ့ခင်ဗျာ Writers တို့လို့နိုင်ငံတကာသတင်း agency တွေကလည်းသတင်းထုတ်ပြန်ခဲ့တာဥက္ကဋ္ဌကြီးလည်းကြားခဲ့မှာပေါ့ခင်ဗျာတကယ်လို့များ NLD ပါတီထဲမှာဒေါက်ဆန်းစုကြည်တပရမဖြစ်ခဲ့ဘူးဆိုရင်ဒါဥက္ကဋ္ဌကြီးကိုမဲပေးကောင်းမဲပေးနိုင်တယ်ဆိုပြီးတော့ NLD ပါတီထိပ်ပိုင်းကောင်းဆောင်ထဲမှာဆွေးနွေးပြောဆိုတာတွေရှိခဲ့ပါတယ်သိကျင်တာက NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ဥက္ကဋ္ဌကြီးတို့ကြားမှာပေါ့ခင်ဗျာဘလူတွေများဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သဘောတူထားတာညှိနှိုင်းထားတာအများပြည်သူမသိတဲ့အချက်အနေနဲ့ဗာဒီများရှိပါလေခင်ဗျာ
ရွေးကောက်ပွဲတစ်ခုတည်းအတွက်တော့စဉ်းစားလို့မရပါဘူးဒေါန်ဆန်းစုကြည် NLD ဥက္ကဋ္ဌနဲ့အမိမိပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌတို့ဟာဒီနေ့လွှတ်တော်ထဲမှာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားအတွက်ဖြစ်ထွက်မယ်ဆိုရင်ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်အဲ့ဒီနေ့လိုပဲရွေးကောက်ပွဲကြတဲ့အခါကျရင်လည်းပြန်ပဲကောင်းများဖြစ်ကြပါလိမ့်မယ်ပြောမယ်ဆိုမိတ်ဆွေကောင်းဖြစ်တယ်လို့ပြန်ပဲကောင်းလဲဖြစ်ကြမှာအဲဒါကြောင့်ရွေးကောက်ပွဲမတိုင်ခင်ကရွေးကောက်ပွဲကာလကိုရွေးကောက်ပွဲပြီးမြောက်တဲ့ကာလမှာနိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်မိမိတို့ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်ဒေါန်ဆန်းစုကြည်တယောက်တည်းမဟုတ်ပါဘူးအခြားပါတီအခြားတိုင်းသားပါတီများနဲ့လည်းဒီလိုစိတ်ထားနဲ့ပဲမိမိတို့ဆောင်ရွက်မှာဖြစ်ပါတယ်
ဥက္ကဋ္ဌကြီးအခုလက်ရှိဦးဆောင်နေတဲ့လွတ်တော်တဲမှာပေါ့ခင်ဗျာဒီနိုင်ငံတကာအထူးသဖြင့်ဒီမိုကရေစီနိုင်ငံကြီးတွေကလက်ညှိုးထိုးနေကြတာဒီ25ရာခိုင်နှုန်းတက်မလာတာလွတ်တော်ကိုယ်စားလှယ်တွေပေါ့ခင်ဗျာတပ်မဏကြီးကလည်းပြောထားတယ်နောက်ဥက္ကဋ္ဌကြီးတို့ရဲ့မျှော်မှန်းချက်လည်းရှိတယ်ပေါ့ဒီ25ရာခိုင်နှုန်းတဖြည်းဖြည်းချင်းချော့ချသွားမယ်ဆိုတဲ့အတိုင်းတာပေါ့ခင်ဗျာဘယ်ကာလတော့များမှမျှော်လင့်လို့ရနိုင်မလဲဒီ25ရာခိုင်နှုန်းလုံးဝထွက်သွားတဲ့ကာလ9နှစ်တန်ဒီ10နှစ်တန်ဒီဥက္ကဋ္ဌကြီးမှန်းဆချက်ကိုသိကြပါလိမ့်ခင်ဗျာ
ဖွဲ့စည်းပုံခြေခံဥပဒေပြုပြင်ပြောင်းလဲဖို့ဆိုတာအချိန်ခံနဲ့အခြေအနေမူတည်ပြီးတော့စဉ်းစားဆုံးဖြတ်တာဖြစ်ပါတယ်ဒီလိုဖွဲ့စည်းပုံခြေခံဥပဒေပြုပြင်ပြောင်းလဲလိုက်မယ်ဆိုရင်ဒီနေ့နိုင်ငံတော်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပိုကောင်းလာမယ်တိုင်းသားစည်းလုံးညီညွတ်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးပိုကောင်းလာမယ်အဲ့ဒီအမှတ်တစ်ဆင့်ငြိမ်းချမ်းရေးရရှိရေးအတွက်အထောက်အပံ့ပြုရမယ်ဒါပြင်ဒီနေ့မိမိတို့ဆောင်ရွက်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲအခြေခံမြင့်တက်လာမယ်အဲ့ဒီရည်ရွယ်ချက်ဥတီချက်တွေအရာဖွဲ့စည်းပုံခြေခံဥပဒေကိုပြောင်းလဲရမှာဖြစ်ပါတယ်ဒါမှမဟုတ်ပြောင်းလဲတဲ့နေရာမှာထားတဲ့နေရာတွေထားလိမ့်မယ်ပယ်ဖျက်တဲ့နေရာတွေပယ်ဖျက်ရလိမ့်မယ်ဒါမှမဟုတ်ခုနကဘယ်ချိန်ဘယ်ကာလဆိုတာတော့တိုင်းပြည်ရဲ့အခြေအနေအချိန်ကာလပုံမူတည်ပြီးတော့ဆောင်သွားမှာဖြစ်တဲ့အတွက်အချိန်ကာလကိုတော့တိတိကျပြောလို့မှားသွားနိုင်ပါတယ်ဒါမှမဟုတ်ဒါနဲ့ပတ်သက်လို့တော့မိမိပြောလို့ဖြစ်လို့တဲ့ဆန္ဒမရှိပါဘူး
မကြသေးခင်ကဥက္ကဋ္ဌကြီးတရုတ်နိုင်ငံကိုသွားခဲ့တယ်ပေါ့လေတရုတ်သမ္မတကြီးနဲ့လည်းတွေ့ဆုံခဲ့တယ်အဲ့ဒီထဲမှာအထက်အဖြစ်မြန်မာပြည်သူတွေအတွက်ဥက္ကဋ္ဌကြီးဗားရီများတရုတ်သမ္မတကြီးနဲ့တိုက်တွန်းပြောဆိုခဲ့တာရှိပါလေခင်ဗျာ
အရှိပါလေဒါပါလဲဆိုတော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာအိန္ဒိယချင်းမိတ်ဆွေနိုင်ငံကောင်းများဖြစ်ကြတယ်အဲဒါကြောင့်ဒီအိန္ဒိယချင်းမိတ်ဆွေကောင်းများဟာဆက်လက်ပြီးတော့မြန်မာတရုတ်နိုင်ငံနှစ်နိုင်ငံချစ်ခင်ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုများဆက်လက်ဘုရင်ဆောင်သွားဖို့လိုတယ်မိမိတို့လက်ထက်မှတာမဟုတ်ဘဲနဲ့နောင်သားစဉ်မြေဆက်များအတွက်ဆောင်သွားဖို့လိုတယ်အဲ့ဒီအတွက်နှစ်ဖက်နှစ်နိုင်ငံကောင်းဆောင်များနဲ့ပြည်သူများအားလုံးဆွမ်းဖို့လိုတယ်ဆိုတဲ့တစ်ချက်နောက်တစ်ခုကမိမိတို့မြန်မာနိုင်ငံပါတီစုံဒီမိုကရေစီနဲ့ဈေးကွက်စီဝိုင်းစနစ်ကျင့်သုံးတာကိုတရုတ်ပြည်သူ့သမ္မတနိုင်ငံနဲ့ထောက်ခံတဲ့ကြိုဆိုတယ်ဒါပြင်မြန်မာနိုင်ငံနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီးငါချက်ပေါ်အခြေခံဆောင်တယ်အဲ့ဒီနေလိုပဲဗန်တောင်းကွန်ဖရင့်ကချက်မှတ်ထားတဲ့အချက်20တစ်ချက်ကိုလိုက်နာကျင့်သုံးသွားဖို့လိုတယ်ဆိုတာကိုလည်းဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ
်တမနာဦးသိန်းစင်အစိုးရတက်လာပြီးမချေမနှောင်းမှပဲအေယာဝတီမြစ်ကြီးပေါ်မှာဆောက်ထားတဲ့မြစ်ဆုံရေကာတာနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ကအုံးကျွတ်ကျွတ်ဒေါ်လာ၄ဘီလျံကျော်တဲ့တရုတ်စီမံကိန်းကြီးကိုရပ်တန့်ဖို့တောင်းဆိုခဲ့ကြတော့တမနာဦးသိန်းစင်ကဒီစီမံကိန်းကြီးကိုအများပြည်သူရဲ့ဆန္ဒအရ9နှစ်ရှာရည်ရဆိုင်ထားမယ်ဆိုပြီးတော့ရဆိုင်ထားခဲ့တယ်ပေါ့ခင်ဗျာအကယ်၍များ2015နောက်ပိုင်းမှာဘယ်သူပဲတမရတက်လာကအခုဥက္ကဋ္ဌကြီးအပါဝင်ဒေါက်ဆန်းစုကြည်အပါဝင်တမရကြီးဥသိစေအပါဝင2015နောက်ပိုင်းမှာဒီတမရအဖြစ်မျှော်မှန်းထားတဲ့ပုံစံတွေနဲ့ဒီမြစ်ဆုံရေကာတာကြီးကိုအများပြည်သူဆန္ဒအရရာသက်ပံရဆိုင်ဖို့ထုတ်ပြောတာဘယ်သူမှမရှိသေးပါဘူးခင်ဗျာဥက္ကဋ္ဌကြီးအနေနဲ့ရောဒီစီမံကိန်းနဲ့ပတ်သက်ပြီးတော့အကယ်၍တမရရည်မှန်းချက်ပြည့်မြောက်ခဲ့သည့်ရှိတော့ဘယ်လိုသဘောထားရှိပါခင်ဗျာဒီစီမံကိန်းနဲ့ပတ်သက်ပြီးဆက်လုပ်တဲ့မတဲ့ရာသက်ပံမဲ့အများပြည်သူဆန္ဒအရလိုက်လျောပြီးတော့ပိတ်တင်တယ်လားဘယ်လိုများတွက်ဆထားရှိပါလဲခင်ဗျာ
အဲ့ဒီကများစိတ်ဝင်စားတဲ့ကိစ္စတခုလည်းဖြစ်ပါတယ်။ဘာလို့လို့သတိပြုရမယ့်အချက်ကနှစ်နိုင်ငံချုပ်ဆိုထားတဲ့စာချုပ်တွေဟာဒီစာချုပ်တွေကိုမိမိတို့နိုင်ငံအနေနဲ့ပြောမယ်ဆိုရင်တော့ International Convention International Treaties တွေရလိုက်နာရမယ်ဆိုရင်တရားတွေလိုက်နာကြမှာဖြစ်ပါတယ်။လိုက်နာဖို့အခက်အခဲတွေအကန့်အသတ်တွေရှိတယ်ဆိုလို့ရှိရင်လည်းခုနပြောလို့ပေါ့ဒီစီမံကိန်းဟာလှုပ်တင်မလှုပ်တင်ဆိုတာကိုမသိဘဲနဲ့ရှောက်ပြီးပြောဆိုဆွေးနွေးနေတဲ့လူချို့ပုဂ္ဂိုလ်ချို့အစားတကယ်တတ်သိနားလည်ကျွမ်းကျင်တဲ့ပညာရှင်များနဲ့ဖွဲ့စည်းထားတဲ့အဖွဲ့ရဲ့အကြံပြုသုံးသပ်ဆွေးနွေးချက်ပေါ်မူတည်လှုပ်ရှားပို့ပြီးမှန်ကန်မယ်လို့ယူဆပါတယ်ဒီနေ့မြန်မာနိုင်ငံကဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နိုင်ငံဖြစ်ပါတယ်အာဏာရှင်စနစ်ကိုကျင့်သုံးတဲ့နိုင်ငံမဟုတ်ပါဘူးလူတစ်ယောက်ရဲ့အဆုံးပြန်နဲ့ကိစ္စတစ်ခုဆောင်ရွက်လို့ရတဲ့ခင်ဗျတဲ့အတွက်ခုနမေကွန်မေးတဲ့အခြေအနေပြောမယ်ဆိုလို့ရှိရင်လေလူတယောက်ရဲ့အဆုံးပြတ်အစားသက်ဆိုင်ရာအများပြည်သူများအဆုံးပြတ်နိုင်အောင်သက်ဆိုင်ရာပညာရှင်များပါဝင်တဲ့အဖွဲ့အစည်းများရဲ့တုံ့တက်အကြံပြုချက်ပေါ်မှာတည်တယ်လို့ပဲပြောရမှာဖြစ်ပါတယ
်။ဦးဖုန်ကြားရှင်ဦးဆောင်တဲ့လက်ရှိ MNDA ကိုကန့်အဖွဲ့နဲ့မြန်မာတက်မတော်နဲ့တိုက်နေတဲ့တိုက်ပွဲမှာနောက်ွယ်မှာတရုတ်ဗဟုအစိုးရရဲ့လက်လုံးလုံးမပါဘူးဆိုရင်တော့ပြည်내အစိုးရရဲ့လက်ချက်မကင်းနိုင်ဘူးဆိုပြီးတော့ဗိုလ်ချုပ်ကြီးမြတ်ထွန်းတို့ရဲ့တရင်သာရှင်လေးဘက်မှာကျွန်တော်တို့ကြားသိခဲ့ရပါတယ်ခင်ဗျာ။ဥက္ကဋ္ဌကြီးတင်တယ်ကဘယ်လိုများရေးမိပါလဲခင်ဗျာ။တရုတ်ရဲ့ပါဝင်ပတ်သက်မှုဘယ်လောက်ထိရှိနိုင်မယ်လို့အမှန်စာပါလဲခင်ဗျာ
။တရုတ်ပြည်သူသမ္မတနိုင်ငံဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဆွဲဖက်တဲ့နိုင်ငံတစ်ခုမဟုတ်ပါဘူး။ဒုနည်းတူစွာပဲတရုတ်ပြည်သူသမ္မတနိုင်ငံဟာ မိမိတို့မြန်မာနိုင်ငံရဲ့နေမြေပိုင်ဆိုင်မှုနဲ့အချုပ်ချာအာဏာပိုင်ဆိုးမှုအတိမတ်ပြုထားတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့အတွက်ဒီလိုကိစ္စမျိုးမှာပါဝင်ပတ်သက်မှုမရှိနိုင်ဘူးလို့ပဲပြောရမှာဖြစ်ပါတယ်
ကိုကန်စစ်ပွဲအပါအဝင်အခုဆိုရခိုင်ဒေသမှာလည်းဒါရခိုင်တပ်မတော်တို့နဲ့တိုက်ပွဲတွေပြန်ဖြစ်လာတွေ့ရတယ်ဆိုတော့ဒီပြည်တွင်းစစ်ကြီးအများဆုံးချုပ်နှိမ်ပြီးတော့တနိုင်ငံလုံးမှာဒီဖွံ့ဖြိုးတိုက်တက်ရေးတွေလှုပ်ဆောင်နိုင်မဲ့နီးလန့်အနေနဲ့ပေါ့ခင်ဗျာဥက္ကဋ္ဌအနေနဲ့ဘယ်လိုများဆိုရင်ဒီပြည်တွင်းစစ်မီငြိမ်းသက်သွားမလဲဆိုတာစဉ်းစားထားရရှိပါလားခင်ဗျာ
ငြိမ်းချမ်းရေးရဖို့အတွက်ကိုတို့မြန်မာနိုင်ငံသားများအင်တာမျှော်လင့်ချက်ကြီးစွာထားလို့တခြားနိုင်ငံများလည်းစိတ်ပါဝင်စားနေကြတာရှိပါတယ်အငြိမ်းချမ်းရေးအတွက်အကျိုးစားခဲ့တာတော့ဒီဆိုရလက်ထက်မှာမဟုတ်ပါဘူးဆက်စစ်တော့ဆိုရလက်ထက်များကျိုးစားခဲ့တာဖြစ်ပါတယ်ဒီနေ့လဲအစိုးရတခုလည်းမဟုတ်ပါဘူးလွတ်တော်ဘက်ကပြည်သူတွေဘက်ကလည်းပါဝင်တာဖြစ်ပါတယ်လွယ်လွယ်နဲ့ငြိမ်းချမ်းရဖို့ဆိုတာကတော့အင်တာနက်ခဲမှာလေအတူတော့စိတ်ရှိတိတ်ခံပြီးငြိမ်းချမ်းရေးအတွက်အပြစ်ခတ်ရစေအတွက်ဆောင်ကြမှာဖြစ်ပါတယ်အဲ့လိုဆောင်တဲ့နေရာမှာတစ်ဖက်နဲ့တစ်ဖက်ရိုးသားမှုပွင့်လင်းမှုလေးစားမှုအပြင်မျှတာတဲ့စိတ်ထားတွေနဲ့ဆောင်ရွက်ကြမယ်ဆိုရင်ငြိမ်းချမ်းရမှာဖြစ်ပါတယ်အဲ့လိုမှမဟုတ်ဘဲနဲ့အပြောတစ်မျိုးစိတ်ထားတစ်မျိုးအလုပ်တစ်မျိုးဆိုလို့ရှိရင်တော့ငြိမ်းချမ်းရရှိဖို့ကခက်ခဲနေဦးမယ်လို့ပဲပြောရမှာဖြစ်ပါတယ
်အချိန်လည်းပြည့်ပြီဆိုတော့ခင်ဗျာနောက်ဆုံးအနေနဲ့ပေါ့ခင်ဗျာ2012ခုနှစ်နောက်ပိုင်းကနေပြီးတော့ချမှတ်ဆောင်ရွက်လာခဲ့တဲ့ပြပြင်ပြောင်းလဲရေးလမ်းစဉ်ဟာအောင်မြင်တယ်လို့ဥက္ကဋ္ဌကြီးကမနေ့ကပြောတာကျွန်တော်တို့ကြားခဲ့ရပါတယ်ဆိုတော့ဒီပြပြင်ပြောင်းလဲရေးလမ်းစဉ်တစ်ခုလုံးမှာညှင်းမရတဲ့အချက်ကဝေချမှုကြီးတန်းရွှေဦးဆောင်ပြီးတော့ဒါချမှတ်ပြီးတော့ဥက္ကဋ္ဌကြီးဆိုရင်လည်းဒါလွတ်တော်ကိုကြည်ကျက်ဖို့စသဖြင့်ဂျူကဝဲကော်မရှင်ဥက္ကဋ္ဌအစနေရာချပြီးတော့စနစ်ကြမ်းနဲ့ပေါ်ဆောင်လာခဲ့လို့ဒီလောက်ဒီခီးရွေးခဲ့တယ်ပေါ့ခင်ဗျာဆိုတော့လက်တော်လက်ရှိကာလအထိတချို့တန်တရားရှိနေသူတွေရဲ့အမြင်မှာဝေချမှုကြီးတန်းရွှေရောဘယ်လောက်ထိပါဝင်ပတ်သက်နေတယ်လဲဆိုတော့မိကုန်နေလည်းရှိနေပါတယ်ဥက္ကဋ္ဌကြီးအနေနဲ့ဘယ်လိုများအယူအဆဆုံးရှင်းပြကြပါလားခင်ဗျာ
နိုင်ငံပြည်ပြင်ပြောင်းလဲရေးအနေနဲ့ရန်နုံမေးအောင်မြင်ပြီးလို့နော်မပြောဆိုနိုင်ပါဘူးအတိုင်းအတာတစ်ခုထိရောက်ရှိခဲ့တာပဲဖြစ်ပါတယ်ဒီလိုပြည်ပြင်ပြောင်းလဲရေးဆောင်တဲ့နေရာမှာတက်မလို့ဆိုရလက်ထက်ကဦးစီးဆောင်ခဲ့တယ်တတ်မှတ်ပါတယ်တော်ရင်ဒီနေ့အစိုးရအဖွဲ့အပေါ်ကလွှတ်တော်အဖွဲ့အပေါ်ကအခြားသက်ဆိုင်တဲ့အဖွဲ့အစည်းအသီးသီးပေါ်ဗိုလ်ချုပ်မှုအသံရွှေအနေနဲ့ပါဝင်ပတ်သက်ဆောင်ရှင်မရှိဘူးဆိုတာတော့အားလုံးတိကျမှသိပါလိမ့်မယ်သို့တော့တက်ဆိုင်နေသူများတော့သိပါတယ
်ဥက္ကဋ္ဌရ RFP လုပ်လက်တဲ့အာရှတိုင်အကျေစုအများကြီးတင်ရှိပါရခင်ဗျာ
ဒီတိုင်းပါပဲကိုတို့လည်း RFP ကိုအများကြီးကျေစုတင်ပါတယ်ကိုတို့အခုလိုစိတ်ဝင်စားပြီးတော့ကိုရင်မကဘူးနိုင်ငံအတွက်ပါစိတ်ဝင်စားပြီးတော့ကောင်းမွန်တဲ့မိဘများမိတဲ့အတွက်လည်းကိုတို့လွတ်တော်အနေနဲ့ရောနောက်တက်ဆိုင်ပါတီရဲ့အကြီးအကဲတယောက်အနေနဲ့ရောအင်တာမတ်ဝန်တားရေးကျေစုတင်ပါတယ်လို့ပဲပြောချင်ပါတယ်ကြိတ်ကောင်း